ဒီနေ့ရှမ်းပြည်နယ်တဲကတီဘောမြို့နယ်မှာအမျိုးသားနှစ်ဦးနဲ့အမျိုးသမီးတစ်ဦးတနတ်တန်ရာနဲ့တေဆုံးနေတာကိုတွေ့ခဲ့ကြရပြီးကြောက်မဲမြို့နယ်မှာလည်းမြေမြုပ်မိုင်းပေါက်ကွဲလို့ဒီရပ်သားတွေထိခိုက်မှုရှိနေပါတယ်။နေမြင့်မတီမငင်ဖြစ်နေသေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ကုန်းမုံကျွော်နေတောအုပ်တွင်ဒီကနေ့မနက်မှာအမျိုးသားနှုတ်နဲ့အမျိုးသမီးတူအပေါင်းသုံးဦးသနပ်ပြစ်ခံတန်ရာနဲ့တေဆုံးနေတယ်လို့ကိုယ်တိုင်ကူညီပေးနေတဲ့နယ်စည်းမစားပရဟိတတီဘောတာဝန်ခံကိုမျိုးကပြောပါတယ
်ကုန်းမုံမှာ3ရက်အနက်တန်ရာနဲ့အဲကျွန်တော်တို့ကိုကြောင်းကြတာတော့၈နာရီဆွဲလာပါမယ်ကျွန်တော်ကြမ်းနေရောဆက်ပါတယ်ကုန်းမုံကရောက်ခံပြီးတက်ပါတော့တယ်ပေါ့တော့လည်းမှာ3လောက်မင်းလေးတူရအခုဒီလိုဆီလိုမျိုးရင်ပူလာလိုက်တယ်သူတို့ကတော့ဒီရရွာလို့တော့မဟုတ်ဘူးလို့တော့ပြောတယ်ခုရဲတွေရောအားလည်းသူစင်းနေ
ဘယ်သူကပြစ်ခတ်တယ်ဆိုတာတော့မသိရသေးပါဘူးဒီဘောမျိုးနဲ့ကုန်းမုံကြီးရွာဟာလာရှုမျိုးနဲ့ဆက်ကြမ်းမှာရှိနေပြီအဲ့ဒီဒေသဟာတရားဥပဒေစိုးမိုးမှုတိတ်မရှိပါဘူးအခုလိုဖြစ်စဉ်မျိုးမကြာခဏဖြစ်ပွားနေပေမဲ့လက်သက်တရကံတွေကိုဖမ်းဆီးပေါ်ထုတ်နိုင်တာမရှိခဲ့ဘူးလို့ဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုင်းတဆင်ကပြောပါတယ်
အဲ့ဒီမှာကအနေလုံးဆုံးရေးတိတ်မရှိတာလဲတာတာပေါ့အဲ့ဒီမှာကလက်နဲ့ကန်ကအဲ့မှာတော့မရှိဘူးဗျတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့နည်းနည်းအဆက်အဆက်လေးပြုတ်နေတာတော့ရှိတာပေါ့ဒီပါရမားတွေရဲ့ပြောဆိုမှုအရာရောတော့ဒီမြန်မာဒေသခံတွေပြောဆိုမှုအရာကအဲ့ဒီရွာဒီဘက်မှာဖြစ်တော်လို့ရှိရစီအဲ့လမ်းပေးမှာညညပတ်ဆိုရင်ဒီပုံလေးတွေထိုးပြီးတော့တစ်ကြားလုံးနေနေတဲ့လူတွေတော့ရှိတယ်မွေးစေးတုံးဆွဲတဲ့ပုံစံမျိုးတွေတော့တွေ့ရတာပေါ့။တနတ်တန်ရာနဲ့ဖြစ်တာတော့ဒါနဲ့ဆိုလို့ရှိရင်မခါတုံးဟာလို့တော့ရှိပြီ။ဘာကြောင့်ပြီးလဲဆိုတာတော့မသိဘူးလေ
။ဒါပြင်တရက်ပိုင်းတွင်ကြောင်မဲမျိုးနဲ့မိုင်းတင်ကြီးရွာကြာကြီးစီရေးတူကိုတနတ်ကန်ဖွဲ့တစ်ခုကနေတနတ်နဲ့ပြစ်ကားခဲ့လို့ထိခိုက်တန်ရာရရှိသွားခဲ့တာပါ။ဒီလိုထိခိုက်ဒေဆုံးမှုတွေဖြင့်မြမသံဘော်နဲ့တိုင်းတာလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲဖြစ်စဉ်တွင်ထောင်ထားတဲ့မြေမြုပ်မိုင်းတွေကြောင့်အရသားတွေထိခိုက်မှုတွေရှိနေတာပါ။မနေ့ကညနေပိုင်းမှာကြောင်မဲမြုပ်နဲ့အာပြောင်ကျော်ရာသူဦးထင်းချာရကနေပြန်လမ်းမှာမြေမြုပ်မိုင်းနင်းမိပြီးထိခိုက်တန်ရာပြင်းစွာရရှိခဲ့တယ်လို့ကြောင်မဲမြုပ်စီမီးသားလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ်
သူတို့ရွာနာနေကြမှာငါတို့လည်းဆုံးလို့ရတယ်နေရာပေါ့ချင်းတယ်ကြည့်နေတယ်မိုင်းကြီးဒီတော့ဒီနည်းနည်းလေးတော့ပြင်းနေတယ်အိုက်ပြားတယောက်ကနည်းနည်းလေးလမ်းလျှောက်နိုင်တယ်နည်းရောက်တော့ခြေတော်တွေရှိတယ်ညာတော့ခဏလေးနေတယ်အဲ့တော့ရွာလာပြီးဖြစ်နေရသွားတာဟိုဘရမတယောက်ကတော့ကြောင်မရနေတော့မန္တလေးကိုပြောလိုက်တော့ဒီမှာကခွဲစစ်ပြောင်းအောင်ဖြစ်သွားတယ်ဒီနောက်နေ့ရောက်တဲ့တွင်မှာ
စန္ဒဝရီလ20ရက်နေ့နဲ့23ရက်နေ့မှာလဲကြောင်မဲမြို့နယ်တော့ဆာအုပ်စုတောင်ပုလို့ကျေးရွာသူမျိုးသမီးသူနဲ့နိုင်ဆာမြို့နယ်တွင်ကဗန်နိုင်ကျေးရွာသားတို့မှန်းနေမိပြီးခြေထောက်မှာတိုင်ရပြင်းလက်စွာရရှိခဲ့တယ်လို့လဲဥတည်မောင်သိန်းကပြောပါတယ်ဒီလိုမိုင်းပေါက်ကွဲမှုတွေရှိနေပေမဲ့ဘယ်ဘက်ကထောင်ထားတဲ့မိုင်းဆိုတာတော့ဘယ်သူမှထုတ်မပြောပါဘူးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစုရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ DNL တန်းပလောင်တပ်ဖွဲ့ KNU ကချင်လွတ်လပ်ရေးဖွဲ့ကိုကတပ်ဖွဲ့ MNDAA မြောက်ပိုင်းရှမ်းပြည်တပ်မတော် SSCB SSC နဲ့ NCA ပြည်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ဖွဲ့တို့ထုတ်ရှားနေကြတာဖြစ်ပါတယ်။ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမှာမိတ်တွေနဲ့မြန်မာငင်းချမ်းရေးကော်မရှင်တို့ကြားငင်းချမ်းရေးဆွေးနွေးမှုကိုဖေဖော်ဝါရီလနဲ့နောက်ပိုင်းမှာဖြစ်နိုင်ဖို့ငင်းချမ်းရေးကျိုးဆောင်တွေကခံမနေကြပေမဲ့ဒီအနေနဲ့တမ်းလောင်တပ်ဖွဲ့ကတော့ခမန်းလို့မရသေးဘူးလို့ဖွဲ့ရပြောခွင့်ရပုံမှုတိုင်းကျော်ကပြောပါတယ
်ဒီမှာကြားမပြန်ကြီးလို့ပြောတယ်အန္တမရကူတီတပ်မတူချောင်းရှိတယ်ပါဒီမှာကျွန်တော်ဆွေးနွေးလာတဲ့ပါရဆရာရဲ့ကျွန်တော်မူကြားကိုညှိလာတဲ့ဒီစီနဲ့ဒါမှဒီနောက်ဆုံးကျင်းတော့မှတွေ့တဲ့ဆရာကတော့ဒီတပ်ပေးရောဒီလက်မခံနေတဲ့ပုံစံဖြစ်သွားကျွန်တော်ညှိလာတာကတက်သွားတဲ့ပုံစံရှိတယ်ပေါ့နော်အခုမင်းမတဲ့နောက်ဒီကြိမ်ပြန်တွေ့တော့ဒီသူ့ဘွယ်မရက်တော့သူ့ဘွယ်လမ်းကြောင်းဒီပါရဆရာကိုဒီလိုပုံစံနဲ့ဆက်မအရှင်ကြီးကြမလဲဒီလိုလူတဘောတွေ့တာဖြစ်တယ်အခုတကြိမ်ပြန်တွေ့မှလည်းဒီလူတဘောကဖြစ်မှာလမ်းကြောင်းတစ်ခုပြန်ရှာရမလို့အဲ့ဒီထားလို့ရှိတယ်နော
်လက်ရှိမြန်မာနိုင်ငံကိုလည်းပါရောက်ရှိနေတဲ့ပြုတ်သမ္မတရှီရှင်းပြန်ပြန်သွားပြီးနောက်ဇန်နဝါရီလ2022ရက်နေ့တွင်မှာမြန်မာစစ်တပ်နဲ့ DNL တမ်းမလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်ခင်ဗျာ